This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မြန်မာနိုင်ငံသူနိုင်ငံသားများပေါ့တဘာဝပြီးဆရာနာရှင်ဘီရိုမှကင်ဝေးပြီးကိုစိတ်နှစ်ပါးဘီကင်းလုံးုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2024ခုနှစ်နိုဝင်ဘာလ25ရက်နေ့ရေဒီယို NUG ရဲ့ညပိုင်းအစီအစဉ်များစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဦးစွာစီးရီးသတင်းများကိုရန်တိုင်းမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
ဒီဟန်ယူဂျီတော်ရရှင်များမင်္ဂလာပါခင်ဗျာကုချန်စပြီး2024ခုနှစ်နိုဝင်ဘာလ25ရက်နေ့ညပိုင်းမှာတင်ပြပေးမယ်ဗီဒီယို NUG စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီးရီးသတင်းကတော့အမျိုးသားညီညွတ်ရေးအစိုးရမှ104နှစ်မြောက်မျိုးသားအောင်ပွဲနေ့ကွန်ပျူတာလွှာပြုပို့တဲ့သတင်းပဲဖြစ်ပါတယ်နိုဝင်ဘာလ25ရက်မှာကြာရောက်တဲ့104နှစ်မြောက်မျိုးသားအောင်ပွဲနေ့သို့မျိုးသားညီညွတ်ရေးအစိုးရမှကွန်ပျူတာလွှာပြုပို့ထားပါတယ်တော်လာမှာမြို့သားညီညွတ်ရေးဆွေးနွေးအနေဖြင့်ဆီယနာရှင်အောက်မှလွတ်မြောက်ပြီး Federal Democracy ပြည်ထောင်စုကြီးပေါ်ပေါက်သည့်အထိမဟာမိတ်တိုင်းရင်းသားတော်လှန်အင်အားစုများနှင့်အတူတကွကြောချင်းကပ်ဆောင်ရွက်မည်ဖြစ်ကြောင်းဖော်ပြထားပါသည်မြန်မာနိုင်ငံလွတ်လပ်ရေးရရှိပြီးတဲ့အချိန်နှစ်စဉ်အမျိုးသားနေအောင်ပွဲကိုတစောင်းမုံလားပြည့်ကျော်၁၀ရက်နေမှာကျင်းပပြုလုပ်ပြီးမြန်မာနိုင်ငံလုံးဖိနှိပ်ခံပေါ်မှလွတ်မြောက်ရေးဆင်နွှဲခဲ့ကြတဲ့တော်လှန်ရေးစိတ်ဓာတ်နိုးချစေခဲ့တဲ့နေ့ရက်လည်းဖြစ်တယ်လို့ဆိုပါတယ်ပြည်ထောင်စုသမ္မတမြန်မာနိုင်ငံလွတ်လပ်ရေးရရှိခဲ့တဲ့တိတ်တပိုင်းကိုပြန်ထောက်ရှုရရင်တိုင်းပြည်ရဲ့ကျူးကျော်ကျုံ့ချင်းကိုခေါင်းကုတ်မခံပဲမိမိနိုင်ငံကိုချစ်မြတ်နိုးတဲ့အမျိုးသားရေးစိတ်ဓာတ်ပြင်းထန်စွာဖြင့်လူမှုကိုစည်းရုံးလှုံ့ဆော်ခြင်းကိုလိုနီနယ်ချက်များကိုသဝေးလက်နက်ကိုင်းဆွဲပြီးစန့်ကျင်မှုများကတဆင့်လက်နက်ကိုင်တိုက်ပွဲဝင်ပြီးတောင်တန်းမြေပြန့်စီးလုံးညီညွတ်စွာလွတ်လပ်ရေးကိုအရယူအောင်ပွဲဆင်နိုင်ခဲ့တဲ့လွတ်လပ်ရေးတမိုင်းဟာထင်ရှားပြီးဖြစ်ကဒီကနေ့ခင်ဗျာလဲတိုင်းရင်းသားပြည်သူလူထုပေါ်မှာလူမဆန်စွာရက်ဆက်နေတဲ့ဆီယနာရှင်စနစ်စိုးနဲ့ဖက်စစ်စစ်တပ်ကိုတောင်တန်းမြေပြန့်တိုင်းရင်းသားပေါင်းစုံနဲ့မြန်မာပြည်လူထုတစ်ရက်လုံးကရရလည်းနဲ့ဆွဲကင်ပြီးအပီးသက်အမြင့်ဖြတ်ခုခံတွန်းလှန်ပြီး Federal Democracy ပြည်ထောင်စုကြီးတည်ဆောက်ရေးအတွက်ရည်မှတ်ကလူဦးတော်လှန်ရေးကြီးကိုဆင်နွှဲနေတဲ့ကာလလည်းဖြစ်တယ်လို့ဆိုပါတယ်ထထောင်၍ကတိပြုရရင်အမျိုးသားညီညွတ်ရေးဆွေးနွေးအနေဖြင့်ဆီယနာရှင်အောက်မှလွတ်မြောက်ပြီး Federal Democracy ပြည်ထောင်စုကြီးပေါ်ပေါက်တဲ့အထိမဟာမိတ်တိုင်းရင်းသားတော်လှန်အင်အားစုများနဲ့အတူတကွကြောချင်းကပ်ဆောင်ရွက်မယ်လို့ဆိုပါတယ်အလားတူလူဦးတော်လှန်ရေးအတွင်းပြောင်းလဲလျက်ရှိတဲ့မဟာမိတ်တော်လှန်အင်အားစုအသီးသီးကိုလည်းမြန်မာညီညွတ်ရေးဆိုရရဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF တိုင်းရင်းများနဲ့အတူချိတ်ဆက်ပူးပေါင်းပြီးစစ်အာဏာရှင်ကိုစူးစီးညီညွတ်အင်အားကြီးမားစွာဖြင့်စနစ်တကျတွန်းလှန်ရေးနဲ့ Federal Democracy နိုင်ငံတော်အသစ်တည်ဆောက်ရေးအတွက်အတူကြိုးစားကြရေးမြန်မာညီညွတ်ရေးဆိုရအနေဖြင့်ဖိတ်ခေါ်ပန်ကြားရင်းတရားလင်းနေမြောက်မြို့သားအောင်ပွဲနေ့ကွန်ပျူတာလွှာအားပေးပို့အပ်ပါတယ်လို့ဖော်ပြပါတယ်ခင်ဗျာအခုတကား Loose and Hope ရုပ်ရှင်ပြပွဲကို Australia နိုင်ငံ Melbourne မြို့မှာကျင်းပရာလူခွင့်ရေးဆိုင်ရာဝန်ကြီးဌာနဒုတိယဝန်ကြီးခွန်ဗဟန်းထံတက်ရောက်တဲ့တင်ကိုတင်ဆက်ပေးပါမယ်။ Loose and Hope ရုပ်ရှင်ပြပွဲကို Australia နိုင်ငံ Melbourne မြို့မှာနိုဝင်ဘာလ24ရက်ကပြုလုပ်ခဲ့ပြီးမြို့သားညီညွတ်ရေးဆိုရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနဒုတိယဝန်ကြီးခွန်ဗဟန်းထံကတက်ရောက်အဖွဲ့မှစကားပြောကြားခဲ့ပါတယ်။အဲဒီခဏမှာဒုတိယဝန်ကြီးခွန်ဗဟန်းထံကနေဦးတော်လိုင်းရဲ့အစမှာလက်သုံးချောင်းထောင်ကလှည့်လည်ပြီးပြည်သူအာဏာပြည်သူပြန်ပေးရေးအတွက်ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့ရာအကြမ်းမဆက်တက်ကရရဆက်ဆက်ဖမ်းဆီးပစ်ခတ်ခဲ့တဲ့အတွက်မြူတော်လည်းရေးမှာရင်းနှီးပြည်နယ်ဟာ2021ခုနှစ်မေလ21ရက်နေ့မှာခုခံကာကွယ်မှုအတွက်လက်နက်ဆွဲကင်ပြီးပထမဦးဆုံးတော်လှန်ခဲ့တဲ့ပြည်နယ်ဖြစ်ပါတယ်မြန်မာနိုင်ငံမှာအသေးဆုံးဖြစ်တဲ့ကင်းနီပြည်နယ်ရဲ့လူဦးရေ85ရာခိုင်နှုန်းဟာဆိုရင်လဲစစ်ဘေးရှောင်ဖြစ်ခဲ့ရပြီးအရသာသေဆုံးမှု900ဦးကျော်ရှိခဲ့ပါတယ်ကင်းနီပြည်နယ်ရဲ့တော်လှန်ရေးတပ်ပေါင်းစုတပ်သားများဟာလဲ600ကျော်ကြာဆုံးခဲ့ရပြီးဖြစ်ပါတယ်ဒါကြောင့်ဂျမ်ဘတ်စစ်တပ်အာဏာသိမ်းပြီးချိန်ကစလို့အခုချိန်ထိကင်းနီပြည်နယ်ရဲ့ပေးဆက်မှုတွေကိုအားလုံးအသိပဲဖြစ်ပါတယ်ခုခံတွန်းလှန်ဖို့ဘာမှမရှိတဲ့အနေထားကနေတွန်းလှန်ခဲ့ရတာကနေအခုဆိုရင် ပြည်တွင်းပြည်ပကပြည်သူလူထုထောက်ခံကပံ့ပိုးအားပေးမှုကြောင့်အကြမ်းဖက်ဆွေးအုပ်စုကိုပြန်လည်တိုက်ခိုက်နိုင်တဲ့အင်အားတွေပိုင်ဆိုင်နေပြီဖြစ်ပါတယ်လို့ပြောပါတယ်။ဒီရုပ်ရှင်ပြပွဲကို Karani Federation of Australia KNFA ကဦးစီးပြသခဲ့တာဖြစ်ပြီး KNFA ဥက္ကဋ္ဌ Richard Thierry ကလည်းရုပ်ရှင်ပြသခြင်းရည်ရွယ်ချက်နဲ့ပတ်သက်ပြီးပြောကြားခဲ့ပါတယ်ခင်ဗျာ။အခုဆက်လက်ပြီး KNDF အမှတ်လေးပြွာကနေဦးစီးပြုလုပ်မယ်စုကြည်ကာကြည်တော်လန်ကြည်ဆိုတဲ့ AMG project ကိုပါဝင်ပေးဖို့လူလူကိုမြေတားရက်ခန့်တဲ့တဲ့ကိုတက်ဆက်ပေးပါမယ် KNDF အမှတ်လေးပြွာကဦးစီးပြုလုပ်မယ်စုကြည်ကာကြည်တော်လန်ကြည်ဆိုတဲ့ AMG project ကိုပါဝင်ပေးဖို့လွန်မလ25ရက်မှာ KNDF အမှတ်လေးပြွာကလူလူကိုမြေတားရက်ခန့်လိုက်ပါတယ်ကျွန်တော်တို့ຫນွေဦးတော်လိုက်ဟာအချိန်ကြာလာတာနဲ့အမျှလက်နက်ကင်တော်လဲတိုက်ခိုက်နေကြတဲ့ဖွဲ့စည်းများဟာလည်းများစွာသောအခက်အခဲတွေနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။ဘယ်လိုအခက်အခဲစိန်ခေါင်းမှုတွေပဲရှိရှိပြည်သူနဲ့လက်နက်ကင်တော်လဲသမားတွေလက်တွဲညီညီစည်းလုံးညီညွတ်ကြမယ်ဆိုရင်အဆုံးထိအတူတကွလက်တွဲရင်အကြမ်းဖက်ဆက်ရနာရှင်စနစ်ခြုံငင်းရေးအတွက်ဆက်လက်တိုက်ပွဲဝင်သွားကြမှာဖြစ်ပါလေ။ဂင်းဒီမျိုးသားများကာကွယ်ရေးတပ်နဲ့အခြားသောတော်လဲအင်အားစုတွေတိုက်ခိုက်သိမ်းပိုက်ထားတဲ့နေမျိုးတွေထိန်းချုပ်နိုင်ဖို့ဆိုရင်ခဲယံလုံလုံစွာရှိဖို့လိုအပ်ပါလေ။ဒါကြောင့်ကျွန်တော်တို့ KNDF အမှတ်လေးပြွာကနေဦးစီးပြုလုပ်မယ်စုကြည်ကာကြည်တော်လန်ကြည်ဆိုတဲ့ဆောင်ပုတ်တိုင်း AMG project ကို2024ခုနှစ်နိုဝင်ဘာလ24ရက်နေ့မှ2025ခုနှစ်ဇန်နဝါရီလ10ရက်နေ့ထိပြုလုပ်သွားမှာဖြစ်ပါတယ်လို့ဆိုပါတယ်တော်လန်ကာလတခြား KNDF အမှတ်လေးပြွာကနေပထမအကြိမ် The Fence ဆိုတဲ့ CU project ဆောင်ရွက်ခဲ့ချိန်မှာပြည်ရင်းပြည်ပရှိပြည်သူတွေတခဲနဲ့အားပေးကူညီထောက်ပံ့မှုကြောင့်အောင်မြင်မှုများစွာရရှိခဲ့ပါလေခင်ဗျာအခုဆက်လက်ပြီးနိုင်ငံတကာအမျိုးသမီးများပေါ်ကြမ်းဖက်မှုပပျောက်ရင်နေတဲ့အချိန်မှာ TNL မျိုးသမီးရဲဘော်များလှုပ်ရှားတဲ့တဲ့ရင်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။နိုင်ငံတကာအမျိုးသမီးများပေါ်ကြမ်းဖက်မှုပပျောက်ရင်နေတဲ့အချိန်မှာ TNL မျိုးသမီးရဲဘော်များပအဝင်လှုပ်ရှားခဲ့ကြကြောင်းကိုလွင်ပါလ25ရက်မှာ PSLF TNL ကတရားဝင်သတင်းထုတ်ပြန်ပါတယ်။သတင်းထုတ်ပြန်ချက်အရနိုင်ငံတကာအမျိုးသမီးများပေါ်ကြမ်းဖက်မှုပပျောက်ရင်နေ online campaign လှုပ်ရှားမှုလို့ဖော်ပြထားပါတယ်။ PSLF TNL ကစစ်ပွဲတွင်လိုက်နာရမယ့်ကျင့်ဝတ်တွေကိုလိုက်နာဆောင်ရွက်ရှိပြီးမျိုးသမီးနဲ့ကလေးသူငယ်များကိုအကာအကွယ်ပေးစောင့်ရှောက်လျက်ရှိပါတယ်ခင်ဗျာအခုတခါမြန်မာနိုင်ငံကမျိုးသမီးနဲ့မိန်းကလေးငယ်တွေဟာလက်ရှိဖြစ်ပွားနေတဲ့လက်နက်ကိုင်ပြိပခတွေကြားထဲမှာလိင်ပိုင်းဆိုင်ရာရာဇဝတ်မှုတွေနဲ့တခြားအကြမ်းဖက်မှုတွေကိုကြုံတွေ့နေရတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်ခင်ဗျာမြန်မာနိုင်ငံကမျိုးသမီးနဲ့မိန်းကလေးငယ်တွေဟာလက်ရှိဖြစ်ပွားနေတဲ့လက်နက်ကိုင်ပြိပခတွေကြားထဲမှာလိင်ပိုင်းဆိုင်ရာရာဇဝတ်မှုတွေနဲ့တခြားအကြမ်းဖက်မှုတွေကိုကြုံတွေ့နေရတယ်လို့လွင်ပါလ25ရက်မှာမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ရကပေါ်ပြပါတယ်မျိုးသမီးတွေကိုအကြမ်းဖက်မှုအတွက်စင်ကြေပေးစရာအကြောင်းမရှိပါမြန်မာနိုင်ငံကအမျိုးသမီးနဲ့မိန်းကလေးငယ်တွေဟာလက်ရှိဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေကြားထဲမှာလိင်ပိုင်းဆိုင်ရာရာဇဝတ်မှုတွေနဲ့တခြားအကြမ်းဖက်မှုတွေကိုကြုံတွေ့နေရပါတယ်ဒါအပြင်ထိန်းသိမ်းချုံနှောင်ခံရတဲ့အချိန်မှာလည်းဒီအကြမ်းဖက်မှုတွေကိုညှဉ်းပန်းနှိပ်စက်မှုပုံစံတစ်မျိုးဖြစ်ကျူးလွန်ခံရပါတယ်ရာဇဝတ်မှုစုံစမ်းစစ်ဆေးရေးရဲ့ဒစိတပိုင်းအဖြစ်ပဋိပက္ခဖြစ်ပွားနေချိန်မှာအမျိုးသမီးနဲ့မိန်းကလေးတွေကိုခွဲခြားဆက်ဆံမှုကဘယ်လိုဆိုးရွားနေတယ်ဆိုတာကိုရန်ရကစစ်စစ်သုံးသပ်နေပါတယ်လို့ဆိုပါတယ်ဒါပြင်မျိုးသမီးနဲ့မိန်းကလေးတွေကိုပြစ်မှတ်ထားတဲ့ရာဇဝတ်မှုကျူးလွန်သူတွေနိုင်ငံတကာဥပဒေတွေအရဒီရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးပြီးကျူးလွန်သူတွေကိုပြစ်ပေးဖို့တောင်းရှိတဲ့စစ်ဘက်ရဲဘက်ခေါင်းဆောင်တွေကိုရန်ရဲကစုံစမ်းစစ်ဆေးနေပြီး2016နဲ့2019ခုနှစ်ရှင်းလင်းစစ်ဆင်ရေးကာလအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကရိုဟင်ဂျာတွေကိုကျူးလွန်ခဲ့တဲ့လိင်နဲ့ဂျန်ဒါအခြေပြုရာဇဝတ်မှုတွေကိုစစ်ဆေးပြီးအပြစ်ပေးဖို့ပြက်ကွက်ခဲ့တဲ့အကြောင်းအသေးစိတ်စမ်းစစ်ထားတဲ့အစိုးရကစားတဲ့ဆောင်ကိုရန်ရဲကဒီနှစ်အစောပိုင်းမှာထုတ်ပြန်ထားပါတယ်ခင်ဗျာအခုဆက်လက်ပြီးမြန်နှုံးမြင့်ဒုံးကြီး SD10A ကိုအကြမ်းဖက်ဆေးအုပ်စုကပြည်ထောင်နိုင်ငံ Airbus Share ပါတဲ့တရုတ်အစိုးရပိုင်ကုမ္ပဏီ Avid ကနေဝယ်ယူရရှိနေတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။မြန်နှုံးမြင့်ဒုံးကြီး SD10A ကိုအကြမ်းဖက်ဆေးအုပ်စုကပြည်ထောင်နိုင်ငံ Airbus Share ပါတဲ့တရုတ်အစိုးရပိုင်ကုမ္ပဏီ Avid ကနေဝယ်ယူရရှိနေတယ်လို့လွန်ခဲ့တဲ့25ရက်မှာသွေးစွန်းငွေဖြတ်တောက်ရေးလှုပ်ရှားမှုကမ်ပိန်းဖွဲ့ကအသိပေးဆိုထားပါတယ်။SD10A လေကြောင်းပြည့်တုံးကြီးကိုတရုတ်နိုင်ငံက2000ခုနှစ်စောပိုင်းမှာစမ်းသပ်မှုတွေပြုလုပ်ခဲ့ပြီး2004ခုနှစ်မှာအောင်မြင်ခဲ့ပါတယ်။2005ခုနှစ်မှာတော့တရုတ်လေတပ် PLA Air Force မှာတရားဝင်အသုံးပြုမှုစတင်ခဲ့တာပါ။ China Academy of Launch Vehicle Technology CLAS နဲ့တရုတ်စိုးရပိုင်ကုမ္ပဏီ China Aviation Industry Corporation AVIC တို့က SD10A ကိုပူးပေါင်းထုတ်လုပ်ထားပြီးရန်သူရဲ့ဒီနေရာကိုထောင်လှမ်းမှုအတွက်တိုက်ခိုက်ရေးလမ်းညွှန်စနစ် Radar Homing တို့ကိုပေါင်းစပ်အသုံးပြုထားပါတယ်။စွမ်းဆောင်ရည်မြေဒုံးကြီးတစ်ခုဖြစ်ပြီးအတန်ထက်လေးစာမြန်တဲ့အပြင်အကွာဝေးကီလိုမီတာ80ကနေ100အထိတိတိကျကျပြစ်ခတ်နိုင်စွမ်းလည်းရှိပါတယ်။ဒီလိုမြန်နှုံးမြေဒုံးကြီး SD10A ကိုအကြမ်းဖက်ဆွေးအုပ်စုကပြည်ထောင်နိုင်ငံ Airbus Share ပါတဲ့တရုတ်ဆိုရပိုင်ကုမ္ပဏီ AVIC ကနေဝယ်ယူရရှိနေတယ်လို့မြန်မာပြည်တွင်းလေကြောင်းတိုက်ခိုက်မှုတွေမှာအသုံးပြုနေတဲ့ဒုံးကြီးမျိုးစားလည်းဖြစ်ပါတယ်လို့ဆိုပါတယ်။ SD10A ဟာတရုတ်နိုင်ငံရဲ့နည်းပညာနဲ့ထုတ်လုပ်ထားတဲ့ဒုံးကြီးမျိုးစားဖြစ်ပြီး ထူးသဖြင့် GF 17 Thunder တိုက်လေယာဉ်မှာအသုံးများသလိုနိုင်ငံကလက်နက်ဈေးကွက်မှာလည်းဈေးကွက်ရှိနေတာဖြစ်ပါလိမ့်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းကိုတော့ Radio NUG သတင်းတောက်မင်းတီဟန်ကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ။
စီရီးသတင်းများကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတခါနောက်ဆုံးရပြည်တွင်းသတင်းများကိုမင်းယူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ25ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့်အမေရိကန်နိုင်ငံဒဲလက်စ်မြို့ရှိမြန်မာအင်အားစုများနဲ့ NUG ဝင်ကြီးများတွေ့ဆုံပွဲအောင်မြင်စွာကျင်းပပြီးစီးတဲ့သတင်းကိုတင်ပြပေးပါမယ်။အမေရိကန်နိုင်ငံဒဲလက်စ်မြို့ရှိမြန်မာအင်အားစုများနဲ့ NUG ဝင်ကြီးများတွေ့ဆုံပွဲအောင်မြင်စွာကျင်းပပြီးစီးခဲ့တယ်လို့နိုဝင်ဘာ25ရက်မှာလူအခွင့်ရေးဒုဝန်ကြီးဦးအောင်ကျော်မိုးကအတည်ပြုဆိုလိုက်ပါတယ်။အဝတ်ကြေပွန်မှုနဲ့နွေဦးတော်လှန်ရေးအတွက်ဆက်လက်ပံ့ပိုးပေးမှုအတွက်ဒဲလက်စ်ရှိမြန်မာအတိုင်းဝိုင်းနဲ့မြန်မာအတိုင်းဝိုင်းမှမိတ်ဆွေများကိုကျေးဇူးတင်ရှိပါတယ်။ကျွန်တော်ရဲ့လုပ်ဖို့ကင်ဘက်ဝင်ကြီးဒေါက်တာဆာဆာနဲ့အတူတူစကားပြောရတာတကယ်ကိုဂုဏ်ယူမိပါတယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံတွင်မြမအရေးအားမြမအင်အားစုများကလက်ရှိမှာတွန်းတွန်းတိုက်တိုက်ဆောင်ရွက်လျက်ရှိပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်နေရာပေါင်းစုံအလွှာပေါင်းစုံမှအမျိုးသမီးများဖိနှိပ်ခံရမှုခွဲခြားဆက်ဆံခံရမှုမှတွန်းလှန်ရုန်းထွက်နိုင်ရန်အတွက်အားလုံးပါဝင်ဖို့ပြည်ထောင်စုဝင်ကြီးနော်ဆူဇန်နာလှလှဆိုတိုက်တွန်းနှိုးဆော်တဲ့သတင်းကိုတင်ပြပေးပါမယ်။နေရာဒေသပေါင်းစုံအလွှာပေါင်းစုံမှအမျိုးသမီးများဖိနှိပ်ခံရမှုခွဲခြားဆက်ဆံခံရမှုမှတွန်းလှန်ရုန်းထွက်နိုင်ရန်အတွက်အားလုံးပါဝင်ဖို့ပြည်ထောင်စုဝန်ကြီးနော်ဆူဇန်နာလှလှဆိုမှနိုဝင်ဘာ25ရက်မှာဆိုရှယ်မီဒီယာမှာတဆင့်တိုက်တွန်းနှိုးဆော်လိုက်ပါတယ်။အမျိုးသမီးများနှင့်မိန်းကလေးများအပေါ်လိင်အကြမ်းဖက်မှုအဆုံးသတ်ဖို့တို့များအတူပူးပေါင်းဖို့ Unite to End Violence Against Women and Girls နိုဝင်ဘာ25ရက်2024ခုနှစ်ဒီနေ့ဟာအမျိုးသမီးများအပေါ်နှီးမျိုးစုံဖြင့်အကြမ်းဖက်မှုများကိုရပ်တန့်စေရေးအတွက်လှုပ်ရှားမှုပြုလုပ်တဲ့နေ့ဖြစ်ပါတယ်။နေရာပေါင်းစုံအလွှာပေါင်းစုံမှအမျိုးသမီးများဖိနှိပ်ခံရမှုခွဲခြားဆက်ဆံခံရမှုမှတွန်းလှန်ရုန်းထွက်နိုင်ရန်အတွက်အားလုံးပါဝင်ဖို့တိုက်တွန်းနှိုးဆော်လိုက်ပါတယ်လို့ဖော်ပြထားပါတယ်။အကြမ်းဖက်ဆဲအုပ်စုဟာနေမျိုးများမှာအရက်သားအမျိုးသမီးများကိုတတ်ဖြတ်ခြင်းနဲ့လိင်အကြမ်းဖက်မှုများကိုကျူးလွန်ခဲ့ကြပါတယ်ခင်ဗျာ။ဆက်လက်ပြီးပညာဉာဏ်နဲ့အမှန်တရားကိုပေါင်းဆက်ထားတဲ့နှွေဦးတော်လန်ကြီးဟာအောင်ကိုအောင်မှဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဦးထင်လင်းအောင်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ပညာဉာဏ်နဲ့အမှန်တရားကိုပေါင်းဆက်ထားတဲ့နှွေဦးတော်လန်ကြီးဟာအောင်ကိုအောင်မှဖြစ်တယ်လို့ဆက်သွယ်ရေးသတင်းချက်လက်နဲ့နင်းပညာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးထင်လင်းအောင်ကနိုဝင်ဘာ25ရက်နေ့မှာဆိုရှယ်မီဒီယာမှာတဆင့်ဆိုထားပါတယ်။အိမ်နီးချင်းမကောင်းရင်ကိုရီကအချင်းချင်းပို့ပြီးကြောချင်းကတ်ထားမှတော်ကကြမယ်။အဲ့ဒီ3လေးသာကတ်ထားဇွဲလုံးလဝရိယ3ခုစလုံးနဲ့ပြည့်စုံတယ်လို့ပညာဉာဏ်နဲ့အမှန်တရားကိုပါပေါင်းဆက်ထားတဲ့ဒီတော်လန်ရေးဟာအောင်ကိုအောင်မှလို့ဝင်းကြီးကဆိုပါတယ်လက်ရှိမှာဆက်သွယ်ရေးသတင်းချက်လက်နဲ့နည်းပညာဝင်းကြီးဌာနဟာအကြမ်းဖက်စစ်အုပ်စုရဲ့အင်တာနက်ဖြတ်တောက်ထားသည့်နေရာဒေသများတွင်အင်တာနက်ရရှိရေးဆက်သွယ်ရေးစနစ်ကောင်းမွန်ရရှိရေးတို့ကိုဆောင်ရွက်ပေးလျက်ရှိပြီး NUG အစိုးရဌာနဆိုင်ရာနည်းပညာအချက်လက်များလုံခြုံရေးကိုလည်းကာကွယ်ဆောင်ရွက်လျက်ရှိပါတယ်ခင်ဗျာဆလဘီဗီယက်နမ်နိုင်ငံဒါနန်မြို့ပင်လယ်ကမ်းခြေမှာအာရှနိုင်ငံများကပညာရေးဖွဲ့စည်းတွေပါဝင်ဖွဲ့စည်းထားတဲ့ ASPBAE 260အခမ်းအနားကိုဒေါက်တာသိန်းလွင်တက်ရောက်တဲ့သတင်းကိုတင်ပြပေးပါမယ်။ဗီယက်နမ်နိုင်ငံဒါနန်မြို့ပင်လယ်ကမ်းခြေမှာအာရှနိုင်ငံများကပညာရေးဖွဲ့စည်းတွေပါဝင်ဖွဲ့စည်းထားတဲ့ ASPBAE 260အခမ်းအနားကိုဒေါက်တာသိန်းလွင်တက်ရောက်ခဲ့တယ်လို့သတင်းရရှိပါတယ်။နိုဝင်ဘာ25ရက်မှာစင်စားတွေးခေါ်သောစာသင်ခန်းဖောင်ဒေးရှင်းတည်ထောင်သူဒေါက်တာသိန်းလွင်ကအတည်ပြုဆိုထားပါတယ်။ယခင်တပတ်ကတောရွေတောင်တွေဖြတ်ပြီးကယန်းအမျိုးသားတက္ကသိုလ်ကိုရောက်ခဲ့ပါတယ်။ယခုအပတ်မှာဗီယက်နမ်နိုင်ငံဒါနန်မြို့ပင်လယ်ကမ်းခြေမှာအာရှနိုင်ငံများကပညာရေးဖွဲ့စည်းတွေပါဝင်ဖွဲ့စည်းထားတဲ့ ASPBAE 260အခမ်းအနားကိုတက်ရောက်နေပါတယ်။ ASPBAE Executive Council မှာကျွန်တော်၈နှစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။Thinking Classroom Foundation ကဆ ्याम အဆိုင်က Executive Council မှာ 2025-2029 အတွက်တာဝန်ယူဖို့ရွေးကောက်တင်မြောက်ခံရပါတယ်လို့ဆိုပါတယ်။စင်စားတွေးခေါ်သောစာသင်ခန်း Foundation ဟာနှွေဦးတော်လန်၏ကာလအတွင်းပညာရေးလုပ်ငန်းဆောင်တာများဖြစ်မြောက်ရေးအတွက်အထူးပင်ကူညီခဲ့တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ခင်ဗျာ။ဆလဘီဟင်္ဒရာအကျဉ်းထောင်တွင်နိုင်ငံရေးအကျဉ်းသားများအားဥကောင်းထိတ်ကွဲတဲ့အထိထောင်အာဏာပိုင်တို့ကနှိပ်စက်ညှဉ်းပန်းခဲ့တယ်လို့သတင်းထွက်ပေါ်တဲ့အကြောင်းကိုတင်ပြပေးပါမယ်။ ARD တိုင်းဟင်္ဒရာအကျဉ်းထောင်တွင်နိုင်ငံရေးအကျဉ်းသားများအားဥကောင်းထိတ်ကွဲတဲ့အထိထောင်အာဏာပိုင်တို့ကနှိပ်စက်ညှဉ်းပန်းခဲ့တယ်လို့သတင်းတွေထွက်ပေါ်နေပါတယ်။နိုဝင်ဘာ17ရက်နေ့ညအချိန် ARD တိုင်းဟင်္ဒရာထောင်ထဲတွင်နိုင်ငံရေးအကျဉ်းသားများအားယက်တီချက်မပြောင်းလဲသဖြင့်ပြင်းပြင်းထန်ထန်နှိပ်စက်ခဲ့မှုဖြစ်ပွားခဲ့တယ်လို့သိရပါတယ်။အဆိုပါဖြစ်ရက်ကိုထောင်တွင်းနိုင်ငံရေးအကျဉ်းသမားတို့ဦး၏မိသားစုဝင်ထံမှပြန်လည်သိရှိခဲ့ရပါတယ်။ဖြစ်တာကနိုဝင်ဘာ17ရက်နေ့ညတုန်းကဖြစ်တာ။လက်ကျိုးတုပ်ပြီးလက်တွေလှုပ်လို့မရအောင်ရေတောင်ကိုဟာကိုယူမတော့နိုင်တော့လောက်အောင်ရိုက်ထားတယ်။ပြီးတော့လယ်ဘင်းကိုပစိုးနဲ့ပတ်ပြီးတော့တန်တိုင်းအနောက်ကနေစောင့်ဆောင်ဆွဲတယ်။အုတ်နံရံတွေကိုလည်းခေါင်းနဲ့စောင့်နေ။အရှိရောအနောက်ရောစောင့်ထားတာ။ပြီးတော့လူတစ်ယောက်ကိုလေးခွားနဲ့ပြစ်ရင်လောက်စလုံးတစ်လုံးကိုကွဲအောင်ပြစ်တယ်။မကွဲမချင်းပြစ်တာတဲ့။မကွဲရင်ပြန်ကောက်ပြီးထပ်ပစ်တယ်အဲ့လိုပစ်တယ်တဲ့တချို့လူတွေဆိုထိတ်တွေကွဲပြီးသွေးတွေထွက်ကုန်တယ်ပြောတယ်စေကူသားခွင့်လည်းမပေးဘူးလို့ဆိုပါတယ်ကျူးလွန်သူမှာအရာရှိအောင်ကြောင်မြင့်တပွင့်ရာထူးရှိကြောင်သိရပြီး၎င်းနှင့်အတူတပည့်ဖြစ်သူများမှာအရက်မူးလာတိုင်းဝင်ရောက်ရိုက်နှက်လေရှိတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးစေသိပ်ပံတက္ကသိုလ်နဲ့သူနာပြုသိပ်ပံတက္ကသိုလ်တို့ဤတက္ကသိုလ်ဝင်ခွင့်နှုတ်ဖြေစာမွေးပွဲများကျင်းပမည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်စေသိပ်ပံတက္ကသိုလ်နှင့်သူနာပြုသိပ်ပံတက္ကသိုလ်တို့၏တက္ကသိုလ်ဝင်ခွင့်နှုတ်ဖြေစာမွေးပွဲများကျင်းပမည်ဖြစ်ကြောင်းသတင်းရရှိပါသည်။ကချင်ပြည်နယ်ပညာရေးဆောင်တက္ကသိုလ်စေသိပ်ပံတက္ကသိုလ်နှင့်သူနာပြုသိပ်ပံတက္ကသိုလ်တို့၏2025ပညာသင်နှစ်အတွက်တက္ကသိုလ်ဝင်ခွင့်လူရင်းနှုတ်မင်းနှုတ်ဖြေစာမွေးပွဲများကိုဒီဇင်ဘာ16ရက်နေ့နှင့်18ရက်နေ့တို့တွင်ကျင်းပသွားမယ်လို့သိရပါသည်။စေသိပ်ပံတက္ကသိုလ်ဝင်ခွင့်အတွက်နှုတ်မင်းနှုတ်ဖြေစာမွေးပွဲကိုဒီဇင်ဘာ16ရက်နေ့နနက်9နာရီမှညနေ4နာရီအထိကျင်းပပြုလုပ်သွားမည်ဖြစ်ပြီးသူနာပြုသိပ်ပံတက္ကသိုလ်ဝင်ခွင့်ဖြေဆိုမည့်ကျောင်းသားကျောင်းသူများအနေဖြင့်18ရက်နေ့နနက်9နာရီမှညနေ4နာရီအတွင်ဖြေဆိုရမယ်လို့သိရပါသည်။လူတွေနှုတ်မင်းနှုတ်ဖြေစာမွေးပွဲဖြစ်သည့်အတွက်လူကိုယ်တိုင်လာရောက်ဖြေဆိုရန်လိုအပ်ကြောင်းနှင့်အွန်လိုင်းမှဖြေဆို၍မရကြောင်းကိုကချင်ပြည်နယ်ပညာရေးဆောင်တက္ကသိုလ်ကအတိအပေးကြေညာထားပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်နှွေဥပန်အစုရှယ်ယာယင်းနှိမ့်နှံမှုအသီးသီးဤစုစုပေါင်းပမာဏမှာအမေရိကန်ဒေါ်လာ 4.8 တန်းကျော်ရရှိထားပြီးဖြစ်တယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။နှွေဥပန်အစုရှယ်ယာယင်းနှိမ့်နှံမှုအသီးသီးဤစုစုပေါင်းပမာဏမှာအမေရိကန်ဒေါ်လာ 4.8 တန်းကျော်ရရှိထားပြီးဖြစ်တယ်လို့သိရပါတယ်။ ICO Round 2စတင်ချိန်နိုဝင်ဘာ15ရက်မနက်9နာရီမှနိုဝင်ဘာ24ရက်ညနေ4နာရီခွဲအထိနှွေဥပန်အစုရှယ်ယာယင်းနှိမ့်နှံမှုအသီးသီးဤစုစုပေါင်းပမာဏမှာအမေရိကန်ဒေါ်လာ 4.8 တန်းကျော်ရရှိထားပြီးဖြစ်ပါတယ်လို့နှွေဥဖွံ့ဖြိုးရေး SDB ဘဏ်ကအသိပေးဖော်ပြပါတယ်။နှမ်းစေးပေါင်းများစွာဤနောက်ဆုံးလှိုင်းအရွေ့မှာပါဝင်ရန်ဒီဇင်ဘာ5ရက်အထိ17ရက်သာကြာရှိတဲ့အတွက်နှီးစက်ရနိုင်ငံအသီးသီးရှိမိတ်ဆွေတွေလက်မနေကြဖို့နှွေဥပန်ကအသိပေးဆိုထားပါတယ်။နှွေဥဖွံ့ဖြိုးရေး SDB ဘဏ်အစုရှယ်ယာများကိုနိုဝင်ဘာ15ရက်မှဒီဇင်ဘာ5ရက်နေ့အထိရောင်းချပေးသွားမှာဖြစ်ပါတယ်။ဘဏ်အစုရှယ်ယာရှင်ဖြစ်ဖို့အတွက် ICO Round 2မှာအနည်းဆုံးဒေါ်လာ10ပမာဏနဲ့ SDB အကောင့်ရှိရုံနဲ့ကိုယ်တိုင်ဝယ်ယူနိုင်သလို RM များမှတဆင့်လဲဝယ်ယူနိုင်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မိုးလေဝသအခြေအနေခန့်မှန်းချက်တွေကိုတင်ပြပေးသွားပါမယ်။အခုတစ်ပတ်အတွင်းဘင်္ဂလားပင်လယ်အော်အရှေ့တောင်ပိုင်းကနေအစပြုလာတဲ့လီဘီယာနဲ့ယမန်ဟာနိုဝင်ဘာလ25ရက်နေ့မှာဘင်္ဂလားပင်လယ်အော်အနောက်ပိုင်းမှာမုန်တိုင်းငယ်အဖြစ်ကိုရောက်ရှိပြီး26 29နဲ့28ရက်တွေမှာမုန်တိုင်းငယ်အဆင့်နဲ့မြောက်အရှေ့မြောက်ဘက်ကိုဖြင်းညင်းစွာရွေ့လျားလာနိုင်ပါတယ်။အဆိုပါမုန်တိုင်းငယ်ဟာနိုဝင်ဘာလ29နဲ့30ရက်တွေမှာမုန်တိုင်းငယ်အတွင်းလေအေးတွေတိုးဝင်လာမှုကြောင့်ဆဲတွေကွဲထွက်ပြီးမြန်မာနိုင်ငံအထက်ပိုင်းကိုအချိန်အခါမဟုတ်မိုးတွေရွာသွန်းစေနိုင်ပါတယ်။မိုးရွာသွန်းမှုကြောင့်နောက်ဆက်တွဲအဖြစ်ရေကြီးရေလျှံမြေပြိုဘေးတွေတကြောပြန်ဖြစ်လာနိုင်တာကိုလည်းသတိပြုနေထိုင်ကြဖို့ဖြစ်ပါတယ်။အဆိုပါမုန်တိုင်းငယ်ရဲ့အကျဉ်းချံတင်တိုက်တွေကနေမြန်မာနိုင်ငံအပေါ်ကိုဒီဇင်ဘာလ3ရက်ကနေ4ရက်နေ့အထိမိုးဆက်လက်သဲထန်ရွာသွန်းစေနိုင်ပါတယ်။အထူးသတိပြုဖို့ကတော့အခုနှစ်မုတ်တုံရာသီပြီးဆုံးချိန်ကာလဟာမနစ်က2023ရာသီထက်တောင်တရုတ်ပင်လယ်ပြင်နဲ့ပစိဖိတ်သမုဒ္ဒရာအနောက်ပိုင်းမှာတိုင်ဖုန်းမုန်တိုင်းနဲ့ဆက်ဆက်နေတဲ့လေပွေလိုင်းတွေဟာအာရှတိုက်ကုန်းမြေဘက်ကိုဝင်ရောက်လာမှုများပြားနိုင်တာကိုသတိပြုအလေးထားဖို့နဲ့စောင်းသီးနှံတွေအတွက်လည်းအဖြတ်မိုးအဖြစ်ကြုံတွေ့နိုင်မှာကြောင့်အသိပေးအပ်ပါတယ်။အဆိုပါအရှိလေပူလိုက်မုန်တိုင်းငယ်တက်ရောက်နိုင်တဲ့အခြေအနေတွေကိုဒီဇင်ဘာလအထိသတိပြုဖို့ဖြစ်ပါတယ်။အခုဆက်လက်ပြီးနေ့လိုက်မိုးလေဝသအခြေအနေတွေကိုတင်ပြပေးသွားပါမယ်။နိုမာလာ25ရက်နေ့တွင်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့မှာတောင်အရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျုံမော်နယ်တောင်ပိုင်းဒေသတွေမှာလည်းအရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။ညအပူချိန်တွေအနည်းငယ်ပြန်တက်လာနိုင်ပါတယ်။ချင်းပြည်နယ်၊စကိုင်းတိုင်း၊ချင်းပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာမနက်ပိုင်းမှာမြေထူတွေကျဆင်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်တောင်ပိုင်းနဲ့ကပလီပင်လယ်ပြင်တို့မှာတိမ်ထူထပ်နိုင်ပြီးကြံဘင်္ဂလားပင်လယ်အော်မှာတိမ်အထင်အထင်ဖြစ်ထွန်းနိုင်ပါတယ်။ ဘင်္ဂလားပင်လယ်အော်တောင်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာဘင်္ဂလားပင်လယ်အော်အနောက်တောင်ပိုင်းကိုရောက်ရှိနိုင်ပြီးတရီလင်္ကာနိုင်ငံရဲ့အရှေ့မြောက်ဘက်ကိုဦးတည်သွားနိုင်ပါတယ်။မိုးအခြေအနေကတော့ချင်းပြည်နယ်၊စကိုင်းတိုင်း၊မန္တလေးတိုင်းနဲ့ရှမ်းပြည်နယ်တို့မှာနေရာကွက်ကြားမိုးရွာနိုင်ပြီးကြံဒေသတွေမှာတရင်တင့်တင့်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကံရိုးတဲ့မှာလေဟာအရှေ့ဘက်ကနေတနင်္သာရီကို -20 ကနေ25မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။ကျန်မြမပင်လယ်ပြင်မှာလေဟာတောင်အရှိတောင်ဘက်ကနေတနအီကို10မိုင်ကနေ15မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်အရင်ရှိနိုင်ပါတယ်ရှင်။နိုဝင်ဘာလ26ရက်နေ့တွင်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့မှာတောင်အရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျောင်းမော်နဲ့တောင်ပိုင်းဒေသတွေမှာလည်းအရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။ညအပူချိန်တွေအနည်းငယ်ပြန်တက်လာနိုင်ပါတယ်။ချင်းပြည်နယ်၊စကိုင်းတိုင်း၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာမနက်ပိုင်းမှာမြို့ထူတွေကျဆင်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်တောင်ပိုင်းနဲ့ကပ်ပလီပင်လယ်ပြင်တို့မှာတိမ်ထူထပ်နိုင်ပြီးကြံဘင်္ဂလားပင်လယ်အော်မှာတိမ်အထင်အရင်ဖြစ်ထွန်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အနောက်တောင်ပိုင်းမှာရောက်ရှိလာနိုင်တဲ့မုန်တိုင်းငယ်ဟာသီရိလင်္ကာနိုင်ငံရဲ့အရှေ့မြောက်ဘက်ကနေတဆင့်အိန္ဒိယနိုင်ငံတမီးနယ်လူကမ်းခြေဘက်ကိုအပြိုင်ဦးတည်ရွေ့လျားသွားနိုင်ပါတယ်။အဆိုပါအခြေအနေကတော့အခြေပြောင်းအခြေအနေတည်းရဖြစ်လာနိုင်ပြီးအရှေ့မြောက်ဘက်ကိုဦးတည်ဘက်ပြောင်းလဲရွေ့သွားနိုင်ပါတယ်။မြန်မာနိုင်ငံဘက်ကနေသတိထားရမယ့်အခြေအနေဖြစ်ပါတယ်။မိုးအခြေအနေကတော့ချင်းပြည်နယ်၊စကိုင်းတိုင်း၊မန္တလေးတိုင်း၊ရှမ်းပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာနေရာကွက်ကြားမိုးရွာနိုင်ပြီးကြံဒေသတွေမှာတိမ်ထင်ထင်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မုတ်တမခွိနဲ့တနင်္သာရီကံရိုးတန်းတို့မှာလေဟာအရှိတောင်ဘက်ကနေတနင်္သာရီကို -20 ကနေ25မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။ကြံမြမပင်လယ်ပြင်မှာလေဟာတောင်အရှိတောင်ဘက်ကနေတနင်္သာရီကို10မိုင်ကနေ25မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်အရင်ရှိနိုင်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီမှာဆက်လက်တင်ပြနေပါတယ်။အခုတော်လိုင်းရေးကြပြအစီအစဉ်မှာတော့နိုင်မွန်အောင်သွင်းရေးထားပြီးနှွေဦးမိုးဖတ်ကြားထားတယ်။သူတို့ဘယ်တော့ပြန်လာကြမလဲဆိုတော့တော်လိုင်းရေးကြပြလေးကိုနားဆင်ကြမှာဖြစ်ပါတယ်ရှင်။
သူတို့ဘယ်တော့ပြန်လာကြမလဲ။အဝတ်တထဲကိုတခုနဲ့ကြီးတွေပြိုနေတဲ့မနက်ခင်းမှာပျောက်ချင်းမလပျောက်သွားတယ်။ကြောပုတ်အိတ်တစ်ခုလုံးစာလွမ်းစရာတွေကြီးပဲ။အဲ့ရဘေးမှာဖွင့်လျက်သားကြီးသူပျောက်သွားခဲ့တယ်။ဂျိုညီလက်ဆတန်လန်ဂစ်တာတလက်ဟာအခန်းတောက်မှာပြိုလဲကျန်ရင်။တိတ်တန့်အောင်တစ်ခုလိုပဲသူပျောက်သွားတယ်။တငယ်ချင်းဖြစ်သူရဲ့ဆိုင်ကယ်နောက်ခုံပေါ်မှာငါ့ကိုလက်ပြသွားပြီးဟိုနာတီနာခဏလိုလိုနဲ့သူပြောက်သွားတယ်အမတ်တရားတပုံရဲ့နောက်ကြောလိုပဲမျက်စိအောက်ကပြောက်သွားတယ်တယ်လီဖုန်းတန်ဟာလိုင်းမိတစ်ချက်မမိတစ်ချက်နဲ့ခြောက်သွေ့အကွဲစွာပဲပြောက်သွားတယ်ဒဏ္ဍာရီတွေအုပ်ဆိုင်နေတဲ့အရင်အဆိုင်ခစ်ကြီးတယ်ရင်ရင်လေးပဲပြောက်သွားတယ်အတိတ်တွေလိုပြောက်သွားပြီးအရေးတွေလိုပြန်ပေါ်လာကြမလားညှော်လင့်ချက်ဆိုတာရှင်တန်ချင်းရတနာပေါ်ပြောက်သောသူတွေမရှာလဲတွေ့ရှာလဲတွေ့အဲ့ဒီတကွေ့ကိုစောင့်ဆိုင်းနေရတာနှွေဦးရတီလိုပဲအသေးသေးစိုက်ဝင်နေတာတော့ဘယ်တော့အခါမှရိုးမသွားနိုင်ဘူးငါတို့မျက်လုံးတွေလမ်းမပေါ်တရိုးလိုခိုင်မာလျက်ဘယ်တော့ပြန်လာကြမလဲမေခွန်းတွေတလက်လက်နေနိုင်မောအောင်တွေ
Radio NUG ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတော့သကောကရင်ဘာသာဖြင့်တပတ်အတွင်းသတင်းများကိုနော်နွေဦးပွင့်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
် Hello we could in over there the service was to talk when we met the NUG quello tata che to lo nya in lo a che i bottom it to go to the sort of pani ya non nue u pwin ka pa plan ni tin ni lo ကစောခတီတီမီဝေနာဘယောတုအတတဖူဤအတမဆုမဆောဟုကမလလဘပတိကွေဟိခောအဆောလောတဖာတဘခေမွေဟပလဝေတဖာအဝမီရေမောပါဒပုတတဖာအဝတတမဝေအေကိုတကလတဲဝေတာရနီလောဖဲလနောဘသခိစီနီအညုချိပဒိုနီပုမှုပုမသသဒပုတရေကိုတဝေကလောတခုရမေဝေတာတော့မဝေအခုတော့ပိပုတတဖာမနီတပနောထရတကလေအခုကဆပ်ဖို့ကိုတကလမဝေခန်တဲတဲဝေတာဒီနီလောပဝေပဒိုဤဖဲတပဆဆကတော့ လွတိကောတောကရမေဝပဒုတခါသောဒိတုကမလောပမဟာဝကွေပယတအတတပြူဝမနောဝေဒာတုနိတိကောကဆုညာဝစိကောဘာဖိမဝေဒာနိလောလေအကလာဖုတတိတဖာဤမေဝေကဆုညာတိကောဘွားလူတို့ဘွေးတို့တဖာနိလောဘာသာစကတော့ခဲဤတောတဒီဤပတိပနာဟုပါတော့ခုဒီဖုတတဖာဤကဘာမလုံးမတို့တာစကတော့ဘာသာမိလပယတအတတဖူဤဟုဖုတတဖာဓမ္မလိုဘတို့ပါတာပါဘာခေမူဟပလိုဝဲတတော်နေပါဖုတခွဲရလလပွဲဟုတတမူဝဲနာနေလို့တော့ဖဲနွေဥတပစကတော့ကမလလဘာတိကွေဝဲအဝဲဒါရေကထိုခွေရခုစီခွေကကလားဖုတတဖာစီကောပါဝဲဒါရင်းနေပတုန်နေပါတာဆော်နေလို့တာဆော်ခီတွေ့မီဝနာ NUG ပဒုတတတကုတဝဲကလို့နေဖုတတကဲတူတပဖို့အော်တိုဝဲရေတွေ့နေပါဝဲဒါဘောမူဆပ်ဖို့အတစညောအလောအလီရေမိမိပြောသူတကောဖုတတကဲတူကိုပဖို့ဝဲဒါဖုတာဝဲအကခိတုခခတာရနေလို့ NUG ပဒုတတတကုတဝဲကလို့နေဖုတတကဲတူတပဖို့အော်တိုဝဲရေတွေ့နေပါဝဲဒါဘောမူဆပ်ဖို့အတစညောအလောအလီရေမိမိပြောသူတကောဖုတတကဲတူကိုပဖို့ဝဲဒါဖုတာဝဲအကခိတုခခရနေလနဝမတော်ခီစီနီဟခုဒဘေဖုတတဖာမနီတပ်နော်ထရတာကလေပူပစပုကုတုနန်ဆူဇနလလဆိုဟီတညာဝဒနီလောဖဲခီထုခီစီလွီနီလောကုတစီခုတောနီနေဒွနီမဝဲဒါလီတစီညောအလောဤနီလောဘာသာပမီကွာလုတခောလောတတမူဝဲနာနီလောဘယောသူအတတဖူဤနေပဖဝဲဒါဖုတတကဲသူဝဖုတကုဝဲအကခီထုခခတိဘဝဲဒါအဂီနီကုတုတဲဝဲနာနီလောလေတတိလောမီပိုဟုဖုတငါတကထိုအခမတိဝဲတနောBatamanema P.O. Batamasha O. Batamaha O. O. Owe to puta uple totor pa o siko. Da do da da kati. Da sewe da da kle ini. To ulo ba hu. Su ti u ko ga o. Dito da kamasa ni we o. Khita pikinya we da agini. Pato ni ba da kso ni lo. Da so su minya di me we da. Kle lu tu ko re ni. Piyo te le di lo me bu hu.ကမ္လတိဝခိကဖုတာအတအုအနိတစီခိကတောကမ္လခိကဘဒဝေထာဂိနီလောခလူတုကောရိနီဘယောတုလက်တိလောမေဖို့ဟုကမ္လတိဝခိကဖုတာအိုချိုတာနိတစီခိကတောကမ္လခိကဘဒဝေအရိနီခေနီထထဝဒနီလောဖလနုဝံဘတစီနွီတောနီမူကောစာယွာချီအိတဝဘယောတုခမယတရိယနွီတူရိလက်တိလောမေဖို့လမအမတောတာဟုလောကောကမ္လပုခွားခိကဒီဝေဘဒဝေခိကနီလောတော့ဖဲလနိုဝမ်ဘာတစီခွေတော်နီနေဖဲတော့ကြောင့်ပေါတော့ကျွတ်တော်စွတ်တော်လက်တယ်လမီပိုလို့တမလို့ကျို့လို့တော့ဖုတာအတောင်းတစီခီကမဒူဝဲနေပတိညာမနီလို့တော့ဖဲလနိုဝမ်ဘာတစီခွေတော်နီနေနောက်ကုံတော်တော့ရွာချင်းအင်းတော်လက်တယ်လမီပိုဟုလောက်ခေါ်ကမလခုကထိုးလူရရစီတကဘာခင်မီဟပ်လို့ဝဲတာရင်းနေပတွနီပါတာဆော်နီလို့သာသောလကိကတတိမြဝဲနာညာလင်းပေကောရေအပူကညောရူပဓမ္မဂိမစကရထတာဟုထပတောထ KORD နိစုကမလတဖာအိုလဟိမစဝဲနာတာတာရင်နီလောညာလင်းပေကောရေပူကညောရူပဓမ္မဂိမစကရထတာဟုထပတောထ KORD ဟူတော့ပပမနာတဖာတောခရမေဝနာဝီဖဲလနဝံဘတစိခိတောနိမူကောစာပူမိတ်တလိတဝတောစေပလတဝဒုတဝခိပလအိုလဟိမစဝဲနာကလုစေကလောတကရလူစိမလေငေကေနီမူပွားထထဝဲတကစောနေပတိညာမနီလောတဝလအဘတလေမဆောတဖာအင်းနီမေဝဲတဝလပယောတုလက်တလမေပိုစုကဝဲဖာဒုတဖာဟာဝဲတဖာတကဒီပါဖဲအပူကွီလာစက်တမ်ဘာတော့ဘူးဘကွာဆမေဝဲဒနိဆာအန်ဒရတကောတခက်ပါဝီနီပတုနီဘာတကစောနေလော
တကစောလေးပါဖလနီတုတဖိုင်းနီဝနာဖဲနီလောကမလုဒုကနာဘတကောနဝတဲ့ဝတိဘာမူထမှုနီတကေ
တရားမှုကိုစံတင်သောမေဥပံများပွင့်လန်းသည်ဒီသူအာနာဒီသူများတရားရှိဖို့လိုအပ်သည
်ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာတိုက်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်မြန်မာနိုင်ငံရဲ့အစိုးရရဲ့စက်တွေတရင်အချက်အလက်တွေလူပညာဝေကြီးဌာနကထုတ်လွှင့်နေတဲ့ ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်